မြန်မာနိုင်ငံရဲ့သတင်းလိုလောက်ခွင့်ဟာအရင်နှစ်ကထက်ဆိုင်ရင်စနစ်စင်တက်လာပြီးတော့ရမှတ်လဲတိုးလာတာကိုနေစီမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်တဲ့ဒီကနေ့မှာထုတ်ပြန်တဲ့2019ခုနှစ်အတွက်သတင်းလိုလောက်ခွင့်ဆိုင်ရာညွှန်ကိမ်းမှတွေ့ရပါတယ်။ဒီလိုအစင်တက်လာပြီးမဲ့လေသတင်းလိုလောက်ခွင့်အပိုင်းခက်ခဲနေသေးတဲ့အနေအဆင်မှာပဲသတ်မှတ်ထားပါသေးတယ်။မြန်မာနိုင်ငံရဲ့သတင်းလိုလောက်ခွင့်ဆိုင်ရာအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့ပြည်သူနိုင်ငံမှာခြေစိုက်တဲ့နေစည်းမချသတင်းတောင်များအဖွဲ့ RSF ကသတင်းလွှတ်လပ်ခွင့်ဆိုင်ရာညွှန်ကိန်းကိုနှစ်စဉ်ထုတ်ပြန်ရမှာဒီနှစ်ညွှန်ကိန်းမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်ကအဆင့်131မှာရှိနေပါတယ်မြန်မာနိုင်ငံဟာအရင်နှစ်ကတည်းကစာရင်အဆင့်12ဆင့်တိုးတက်လာခဲ့ပေမဲ့သတင်းလွှတ်လပ်ခွင့်အရခက်ခဲနေစေနိုင်ငံ20ဆင့်မှာပါဝင်နေစေဖြစ်ပါတယ်ဒီလိုခက်ခဲနေတဲ့အခြေအနေဖြစ်သတ်မှတ်ရတာကတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုနှုတ်အားဖြင့်ဖြစ်စေကိုတိလျောက်ဖြစ်စေရံပြူတာတွေပုံများလာနေပြီးလုံခြုံမှုမရှိဘဲပီအားပေးခံနေရတယ်လို့ခံစားရကြောင်းပြောတဲ့သတင်းသမားတွေရှိတာကြောင့်ဖြစ်တယ်လို့ RSF အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဌာနအကြီးအကဲဘင်ဂျမင်အစ္စမိုင်းက VOA ကိုပြောပါတယ
် That triggers self-censorship for the journalists and the media professionalsSo this is what we want to
အဲ့ဒီအခြေအနေတွေကြောင့်သတင်းတောက်တွေနဲ့မီဒီယာလုပ်ငန်းလုပ်ကန်သူတွေအတွက်ကိုယ့်ဘာသာစင်စာလုပ်ပြီးတော့ထိမ့်သိမ်းရေးသားဖော်ပြတာတွေဖြစ်လာပါတယ်။ဒါဟာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့ပြောချင်တဲ့ကိစ္စပါ။သတင်းမီဒီယာအနေနဲ့လွတ်လပ်ပြီးတော့အမိခိုကင်းကင်းလုံနိုင်ဖို့အတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်တာဝန်ရှိသူတွေကအားပေးလှုံ့ဆော်ဖို့လိုပါတယ်
။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထွန်းကတော့ဒီလိုခက်ခဲတဲ့အခြေအနေကနေပြောင်းလဲဖို့အတွက်လိုအပ်ချက်တွေကိုအခုလိုထောက်ပြပါတယ်။
freedom of press ကတော့ရှိရပါတော့နော်ကျွန်တော်အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်တင်းအချက်လဲရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်အထူးသဖြင့်အစိုးရနဲ့ပတ်သက်ရင်ပေါ့နောက်တစ်ခုကဒီ media သမားတွေအပေါ်မှာ media နဲ့ပတ်သက်လို့ချမှတ်တဲ့ပြည်တယ်အရှုဟာတော့ media နဲ့ data နဲ့ပတ်သက်တဲ့ဟာပေါ့ဒီဥပဒေရဲ့ကျိုးသက်ရောက်မှုကအားနည်းနေသေးတာပေါ့ဒီကအားနည်းချက်ကဒီသတင်းရေးသားဖော်ပြမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်ဒီလက်ရှိ media ဥပဒေအရသတင်း media ကောင်စီကိုတိုင်ကြားနိုင်သည်လို့ပဲပါတယ်နိုင်ပြီလို့ဆိုတဲ့အခါကျတော့အများစုကအထူးသဖြင့်အစိုးရနဲ့ပတ်သက်တဲ့ဌာနများတချို့ကတိုင်ကနိုင်ပြီဆိုတော့သူကမတိုင်ရဘူးတရားရုံးကိုတန်းတော့ညားတယ်။ပီတီမီဒီယာဥပဒေကိုလည်းကျွန်တော်တို့ကပြန်ပြင်ဖို့စူးစမ်းနေရပါတယ်။ပြီးတော့အဲ့ဒီဆက်သွယ်ပုံမှန်အဲ့ဒီ66ကာကြီးတို့ဘာလို့ပေါ့
RSF ရဲ့ထုတ်ပြန်ချက်မှာအစိုးရကစာနယ်ဇင်းတွေပေါ်ဖိနှိပ်တာတွေဆက်ရှိနေပြီးသတင်းပိုင်းဆိုင်ရာမူဝါဒတွေပြောင်းလဲသွားအောင်ဓာတ်ရိုက်ထိန်းချုပ်တာတွေရှိနေတယ်လို့လည်းဖော်ပြပါတယ်။ဒီချက်ပေါ်မှာတော့ဦးအောင်လာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်ဒီကလာကတော့ editorial policy ကိုအစိုးရက direct change မှုမှာကျွန်တော်မကြားသလောက်ပါလား editorial policy ကလွယ်လွယ်လပ်လပ်ရေးနေရတာပဲကျွန်တော်တို့ကသတင်းစာလွယ်လွယ်လပ်လပ်လုံးဝမရှိဘူးချင်းချောက်မှုတွေဟိုဟာတွေကြားမှာအမှန်တရားကိုပေါ်ထုတ်ရေးရတာတော်တော်လေးကိုသတိတရားထားပြီးတော့ရေးရတာပေါ့နော်အခုအဲ့ဒီခါတွေမရှိတော့တဲ့ခါကျတော့အစိုးရဘက်မှာကျွန်တော်ဆိုရင်ဖြင်းအောင်ထင်မိတယ်ဩလူတချို့ကဒီလွယ်လွယ်ခွင့်ကိုများ abuse လုပ်နေလားထင်မိတယ်ဒီ editorial ဘက်က newsroom ကို direct ခြေလေးဖို့ကြိုးစားရကျွန်တော်သတိချမိသလောက်တော့မပြေပါဘူ
းRSF ရဲ့ထုတ်ပြန်ချက်မှာသတင်းလွတ်လပ်ခွင့်အစိုးရဆုံးနိုင်ငံ20ဆင်းရဲမှာမြောက်ကိုရီးယားတရုတ်အီရန်အီရတ်နဲ့လီးဗျားစတဲ့နိုင်ငံတွေကိုထည့်သွင်းထားပါတယ်။သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြဿနာတချို့ရှိတဲ့နိုင်ငံ50မှာတော့တောင်ကိုရီးယားဂျပန်ဘူတန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေပါဝင်ပြီးကျေနပ်လောက်စရာရှိတဲ့နိုင်ငံ30ကျော်မှာတော့ပေါ်တူဂီ၊ဩစတြေးလျ၊ကနေဒါ၊တောင်အာဖရိက၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်တယ်လို့အလွတ်လပ်ဆုံးနိုင်ငံ16နိုင်ငံစီးရင်မှာတော့နော်ဝေး၊ဆွီဒင်၊ဖင်လန်၊ဒိန်းမတ်နဲ့နက်သာလန်စတဲ့နိုင်ငံတွေပါဝင်ပါတယ်။ RSF ရဲ့ပြီးခဲ့တဲ့နှစ်ထုတ်ပြန်ချက်မှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်143မှာရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။